American ပြည်ထောင်စု Florida ပြည်နယ် Key West ကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာ Hurricane မုန်တိုင်းအာမာစတင်ဝင်ရောက်တိုက်ခတ်နေပြီးလေပြင်းနဲ့အတူမိုးလေပြင်းပြင်းထန်ထန်ရွာသွန်းနေပါတယ်။ Florida ပြည်နယ်ကျွန်းဆွယ်တန်းကိုစတင်ဝင်ရောက်လာချိန်မှာ Hurricane မုန်တိုင်းအာမာကမုန်တိုင်းအဆင့်၄အဖြစ်နဲ့ရှိနေပြီးတနာရီကိုလေတိုင်နှုန်း215ကီလိုမီတာနှုန်းရှိနေတယ်လို့အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။Hurricane မုန်တိုင်းက Florida နောက်ဖက်ကမ်းရိုးတန်းတစ်လျှောက်လူနေထူထပ်တဲ့မြို့တွေရှိရာမြောက်ပိုင်းကိုဥတီမယ်လို့ခန့်မှန်းထားပြီးရာစုနှစ်တစ်ခုအတွင်းအင်အားဖြင့်မုန်တိုင်းကြီးတွေနဲ့မတွေ့ကြရတဲ့ကျွန်းဆွယ်ပြည်နယ်အတွင်းအပြည့်အစည်တွေရှိလာနိုင်ပါတယ်။ Florida နောက်ဖက်ကမ်းရိုးတန်းက Naples နဲ့ Fort Myer တို့ကို Hurricane မုန်တိုင်းအာမာဝင်ရောက်တိုက်ခတ်ပြီးမြောက်ပိုင်းကိုရွေ့ချပြီးတမ်မာမြို့ကြီးဘက်ကိုဥတီလာချိန်မှာပဲမုန်တိုင်းကြောင့်ရိုက်ခတ်လာမဲ့လှိုင်းလုံးကြီးတွေက3မီတာကနေ4မီတာလောက်အထိရှိလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အစောပိုင်းတုန်းကတော့မုန်တိုင်းကဖလော်ရီဒါအရှေ့ဘက်ကမ်းခြေမိုင်ယာမီဘက်ကိုဥတီမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုမုန်တိုင်းလမ်းကြောင်းကအနောက်ဘက်ကမ်းစိန့်ပီတာစဘတ်ကိုဥတီလာနေပါတယ်။ဖလော်ရီဒါအနောက်ဘက်ကမ်းခြေဒေသတွေအတွက်အလွန်မဲ့စိုးရိမ်ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကပြောဆိုထားပါတယ်။ပြည်နယ်တွင်းကအရေးပေါ်ခလုံးရင်စခန်း400လောက်မှလည်းလူပေါင်း 9,000 ခွဲဝန်းကျင်လောက်ရောက်ရှိနေကြပါပြီ။အိမ်ထောင်စုပေါင်း 9,600 ကျော်တို့မှလျှက်ဆင့်ပြီးပြတ်တောက်သွားပါပြီ။ Florida ပြည်နယ်လူဦးရေရဲ့၄ဘုံတဘုံကျော်ရှိတဲ့လူဦးရေ 5.6 သန်းကိုမုန်တိုင်းမလာခင်ဘေးလွတ်ရာရွှေ့ပြောင်းကြဖို့ကိုလည်းညွှန်ကြားထားပါတယ်ရှင်။